သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်။သရရှင်များရှင်မေလ3ရက်နေ့ဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ကမ္ဘာပေါ်ကသတင်းနောက်တွေဟာအလုတ်လုံရင်းနဲ့ချိန်ချောက်ခံရတာတွေ၊ဖမ်းဆီးခံရတာတွေ၊အလုတ်ထုတ်ခံရတာတွေ၊အသက်ခံရတာတွေဆိုတဲ့စိန်ခေါ်မှုတွေကြုံနေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်းဖမ်းဆီးခံရတဲ့သတင်းနောက်83ဦးရှိခဲ့ပြီးပြန်လွတ်လာသူ3ဦးဆဲရှိတဲ့အတွက်ဖမ်းဆီးခံရသူ43ဦးရှိနေသေးတယ်လို့တရားစွဲခံထားရသူ42ဦးဖမ်းဝရမ်းထုတ်ခံရသူ22ဦးရှိပြီးတရားစွဲခံရတဲ့မီဒီယာဌာနတစ်ခုနဲ့လိုင်စင်ပိတ်သိမ်းခံရတဲ့မီဒီယာဌာန5ခုရှိပါတယ်။မြန်မာနိုင်ငံရဲ့မီဒီယာအခြေအနေအကြောင်းနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းကာလအတွင်းမြန်မာနိုင်ငံမှာပဲတောက်လျှောက်နေထိုင်ခဲ့သူလည်းဖြစ်မီဒီယာလိုင်စင်ပိတ်သိမ်းခံရတဲ့ Democratic မြန်မာအသံ DVV ရဲ့ Operation Director တူလည်းဖြစ်တဲ့ကိုတိုးစော်လတ်နဲ့ဒီကနေ့မွန်လွယ်ပိုင်းမှာဆက်သွေးမေးမြန်းထားပါတယ်။ဟုတ်ကဲ့ကိုတိုးစော်လတ်ရှင်အခုကိုတိုးစော်လတ်ဒီမြန်မာနိုင်ငံမှာပေါ့နော်စစ်တပ်အာဏာသိမ်းပြီးသုံးလနီးပါးလောက်ပေါ့လေမြန်မာနိုင်ငံမှာပဲဟိုနေထိုင်ခဲ့တာပေါ့လေအဲ့ဒီတော့ဒီသုံးလနီးပါးကြုံရတဲ့ကိုတူးဇော်လာရဲ့အတွေ့အကြုံပေါ့နော် DPP သတင်းဌာနရဲ့အရာရှိတဦးအနေနဲ့ပေါ့လေဘလို့အခက်အခဲတွေကြုံရသလဲဆိုတာမျိုးဒါပါမဟုတ်ရင်လည်းအလုပ်ပေါ်ပေါ့နော်ဘလို့ထိရောက်မှုရှိခဲ့သလဲ personal level မှာရောလုံခြုံရေးရဘလောက်ထိစိုးရိမ်ခဲ့ရလဲဆိုတာမျိုးပြောပြပေးလို့ရမလားရှင်
ဟုတ်ကဲ့ကမကျွန်တော်တို့ကတော့ဒီ February 10ရက်နေ့အာဏာသိမ်းတဲ့နေ့မှာပဲကျွန်တော်တို့ TVV channel ပေါ့နော်မြန်မာအသံဒီ multimedia multiplex player ကဇွန်နဲ့ဟောရပ်လိုက်တယ်ပေါ့အဲ့ဒီမနက်မှာပဲကဟိုမနက်9နာရီလောက်မှာအာဏာသိမ်းတာတည်တယ်10နာရီလောက်မှာတရားဝင်ကျင်းညာတယ်9နာရီလောက်မှာကျွန်တော်တို့ channel ကိုရပ်လိုက်ရောဗျအဲ့ဒီတော့တရားဝင်အကြောင်းမကြသေးဘူးအဲ့တော့ကျွန်တော်တို့က TV ကတည်းကမထွက်ပေမဲ့ကျွန်တော်တို့ရဲ့ဒီ media လုပ်ငန်းကိုဆက်လက်ပြီးတော့လုပ်ကိုင်နေသေးတယ်တကယ်တမ်းတရားဝင်အကြောင်းကြားလာတော့ကျွန်တော်တို့မတ်လ၈ရက်နေ့ကြတော့မှကျွန်တော်တို့ပြန်ကြားရေးဌာနရဲ့စာနဲ့သူကတရားဝင်အကြောင်းကြားလာတယ် TVB ကိုပိတ်သိမ်းခွင့် license လည်းရပ်သိမ်းတယ်အဲ့ရပ်သိမ်းတဲ့အပြင်တခြားပဲ media platform မှာသတင်းလောက်ကိုင်းခွင့်မပြုဆိုတာပါပါတယ်ဗျတခါတည်းပိတ်လိုက်တာပေါ့နော်အဲ့ကနေစပြီးတော့ဟိုတရားဝင်ပိတ်တဲ့အစင်ရောက်သွားတာပေါ့အဲ့မှနေစပြီးတော့ကျွန်တော်တို့ခွဲလိုက်ကြတာပေါ့ခွဲလိုက်ရဆိုတာ TVB ရဲ့ရည်တည်တဲ့ဒီစပိုင်းဆိုင်ရာပစ္စည်းတွေနော်လူတို့ပါတို့အကောင်လုံးခွဲပြီးတော့ဘလို့ဆက်သွားမယ်။ဘာကြောင့်အဲ့ချိန်မှာတရားဝင်ပိတ်တယ်ဆိုတော့နောက်ပိုင်းမှာတော့ကျွန်တော်တို့ကတရားဝင်အနေနဲ့ရှိလာတာပေါ့လေ။အဲ့လိုပဲကျွန်တော်နဲ့အတူတူ channel 5ခုအပိတ်ခါလေဗျ TVB မျက်စိမှာ7 day နောက်ပြီးတော့မြန်မာ now ပြီးတော့ကျွန်တော်တို့ keep it ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ထပ်ပြီးတော့ media လုပ်ငန်းကိုအခုတတိလည်းလောက်ကိုင်းနိုင်ပါတယ်။တရက်မှာတော့မပြတ်ဘူးဒါပေမဲ့အနေနဲ့ပုံများလာတဲ့လက်ရှိအခြေအနေဒီဆိုရင်ကျွန်တော်တို့ TVB ကသတင်းနောက်4ရောက်အဖမ်းခံထားရတယ်ဗျ။ခုနောက်ဆုံးတရားတော့မကြသေးဘူးလွန်ခဲ့3-4ရက်ကမှ905ကာကြီးပေါ့ဗျာဒီနိုင်ငံတော်မတည်ငြိမ်အောင်သတင်းမတွေလှုပ်တယ်ဆိုတော့အာဏာသိမ်းပြီးနောက်မှပေါ်လာတဲ့ဥပဒေအတင်းနဲ့ဆွဲထားတယ်9ရက်ကိုဝရမ်းအထောက်ခံထားရတယ်အများစုကတော့နေဆက်တွေမှာပြန်ပြီးတော့ရောက်နေကြပြီးတော့မှမီဒီယာလုပ်ငန်းလုပ်ကိုင်နေရတယ်အခုကျွန်တော်ကိုယ်တိုင်လည်းဩစတြေးလျရောက်လာတာပေါ့နော်အဲ့တော့ကျွန်တော်ကတော့အဓိကတော့ရက်၈၀နေခဲ့ရတယ်ဗျာတိကျပဲဒီ February 10ရက်ကနေအခုပြန်မရောက်ခင်နေတော့yes chese ma blue phet la ja chano lo ana dai sit kaun si ya tu lo do kana tu lo chano lo pait lai bi ma chano lo satellite ka sat lwin la naw pi chano lo bi social media ri bo na facebook do youtube do chano lo facebook se 15 tan jaw ba le youtube a le bo ma bi ma chano lo tatiya myaw tat a myae tan top 3 da ma ba le ba bo ma bi ye a chi song youtube channel da ba lo chano lo ye tadin ni ya le pat le a ra tu lo a yan do kan bi lo chano lo naw pai target lou la de a thu thit na tadin naw de ko ပေါ်ပြီးတော့ဖမ်းဖို့အဲဒီမှာပါကိုတရင်တော့မှမြေတီမှာတည်ရင်တော့အဲ့လိုပဲအိမ်ကြီးမှာကျွန်တော်တို့ဇာဟိုပိတ်ကတရင်တော့ဆိုညဘက်ကြီးအိမ်ဟိုစက်ကားရှိစီနဲ့ဝင်ဖမ်းတာသူကိုယ်တိုင် live နဲ့အခြေအနေတွေပြန်ရောက်လာတယ်သူတရင်တော့နေမှာရှိတဲ့တရင်တော့တွေကိုပို့ပြီးတော့အနေများလာတယ်နေကြတော့ကျင်းတော့တည်တာတော့အကုန်လုံးတော်တော်များများပတ်ပြေးကြရတာပေါ့ဗျာဒါပေမဲ့တော်တော်များများတရင်တော့တွေအခုချိန်ကြီးသူတို့ပဲအမှတ်ပေးရမှာပေါ့လေဒီလိုအခက်ခဲကြတဲ့ဟာပမာပြည့်ရဲ့တရင်တွေကိုတရမပြတ်နေစဉ်ထုတ်လုပ်နိုင်တာရောနောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံတကာမှာလည်းကျွန်တော်တို့ကသတင်းအရင်းမြစ်ဖြစ်လာတဲ့ဥပမာအဖန်ခံတာပေးရစီရင် UN တို့ပါလို့ဒီကိုကျွန်တော်တို့ပေးပို့နိုင်တဲ့အခြေအနေရှိခဲ့ပါတယ်။အဲ့တော့ကတော့အရင်းကြီးရတော့ဆိုရင်ကျွန်တော်ပြောတဲ့အတိုင်းပဲကျွန်တော်သတင်းတော်တွေဖန်ခံရတယ်အဲ့လိုပဲနေဆက်တွေပြေးတယ်အခုတည်းကလည်းအနေနဲ့မျိုးစုံရင်ဆိုင်နေရတဲ့ဓာတ်ရဲသတင်းလုပ်ငန်းလုပ်ကိုင်နေပါလေဗျ။
ဟုတ်ကဲ့အခုလိုမျိုးစိန်ခေါ်မှုတွေအများကြီးကြုံရပြီမဲ့လည်းနေ့စဉ်နဲ့အများသတင်းတွေထုတ်နိုင်နေသေးပဲပေါ့နော်အဲကိုတူးစော်လာရဲ့အတွေ့အကြုံလည်းပြောပြပေးပါဦးမှာ DBB အကြီးအကဲတူအနေနဲ့ဘယ်လိုပြောမလဲလုံခြုံပေးကင်းဖို့အတွက်တော့ရှောင်နေရမှာပဲလေအဲ့ဒီတော့ကိုတူးစော်လာတူအနေနဲ့လုံခြုံပေးကင်းအောင်ဘယ်လိုနေထိုင်ခဲ့ရတာလဲရှင
်ကျွန်တော်တို့ကတော့ DBB မှာတော့ဒါကောင်းတော့ပိုင်း5ယောက်ရှိတာကိုဇာကျွန်တော်တို့ကတော့ဒါရိုက်တာအဖွဲ့ပေါ့ကျွန်တော်တို့5ယောက်ကတော့အဓိကဦးဆောင်လုပ်တော့လိုင်စင်လုပ်တာရောအစိုးရပိုင်းဆက်သွယ်တာရောအဲ့ကတမရောပိုင်းဆက်သွယ်တာရောကျွန်တော်တို့ကအရင်တာဝန်ယူခဲ့တော့ကျွန်တော်တို့ဒီ5ယောက်ကတော့ချက်ချင်းကိုခုနကလိုင်စင်ပိတ်သိမ်းပြီးတော့ချက်ချင်းကိုအနေရှိနိုင်တဲ့အခြေအနေဖြစ်လာတယ်။အဲ့ဒီမှာကျွန်တော်တို့က Chief Editor CEO ကိုအေဂျင့်နော်ဝေပြန်ရောက်နေတာအဲ့ဒါလည်း COVID နဲ့ဖြစ်နေတော့ဗောနော်။အဲ့တော့ကျွန်တော်တို့ကဒီတိုင်းရိုးရိုးပုံးနေတော့ပြဿနာမရှိဘူးဗျ။ဒါပေမဲ့ကျွန်တော်တို့ကမီဒီယာလုပ်ငန်းနဲ့ဆက်လုပ်တာပြန်သူတင်တော့ကျွန်တော်တို့ feed တွေစင်တယ်တချို့သွားစရာရှိတာသွားတယ်အဲ့လိုပဲကျွန်တော်တို့တင်တော့လောက်ကင်ကြတယ်လည်းရှိတယ်နောက်ပြီးတော့အတန်လွှင့်ရတယ်အဲ့ဒီမှာကတ်ခဲရတော့ internet တို့ဘာလို့တော့ပြဿနာတက်လာလဲလား internet က limit နဲ့ပေးသလို speed တွေ short တယ်နောက်ကျွန်တော်တို့အရင်ကျုံးနဲ့ကနာနဲ့ရှိတော့ကတော့မနည်းရှိတာပေါ့လေကျွန်တော်တို့ fiber optics တွေပါတယ် TV လုပ်ငန်းကတော့တော်တော်ကောင်းတဲ့ connection လိုတယ်အဲ့အခြေအနေကဘာမှရှိတော့အဲ့တော့ကျွန်တော်တို့က internet ရဖို့လဲ20မှာတခုကတော့တရင်ရဖို့တရင်ရပြီးရင်တရင်ထုတ်မလားလွယ်မလားအဲ့ဒါနဲ့ရမလားအဲ့လိုအခြေအနေတွေနေခဲ့ရတယ်။နောက်ကျွန်တော်တို့ကတော့တမင်ကိုတက်ခဲ့လောက်လာတဲ့အခြေအနေရှိလာတာပေါ့နော်။အဲ့တော့ကျွန်တော်ပြောမယ်ဆိုရင်တော့မနဲ့မိုးလင်းအိမ်ကနေအိမ်ပြန်ထွက်မယ်ဆိုရင်ထွက်မလားမထွက်မလားအရင်ဆုံးပြရတယ်။ထွက်ပြီးတော့ပြန်ရောက်ချင်မှရောက်တော့မှာပေါ့နော်။ထွက်ပြီးလည်းကျွန်တော်ကများသောအားဖြင့်အဲ့ဒီသတင်းအရင်းမြစ်တွေသတင်းဖြစ်မယ်ဆိုတာကျွန်တော်လည်းသိကြရတယ်ဗျ။အထူးသဖြင့်တော့ဒီကျောင်းသားတွေပေါ့တမကတွေနဲ့ကျွန်တော်တို့ကတော်တော်ရင်းနှီးကြတယ်။အဲ့ဒီအလုပ်သမားတွေနဲ့ရင်းနှီးတယ်။သူတို့တွေကနောက်ပိုင်းအန္တရာယ်ဖြစ်လာတော့အများကြီးမပြောတော့ဘူးနှီးစတဲ့လူလောက်ပဲပြောပြီးတော့အကောင်တော့ပျောက်ကြားပုံစံလေးဝက်လှောက်ရှားလာတော့အဲ့လိုအခြေအနေကြတော့ကိုမမသွားရင်တော့မဟုတ်ကိုမျက်နှာမမပြရင်လည်းတရင်ရရဖို့မရှိဘူးအဲ့လိုခက်ခက်ခက်ခက်လိုရတယ်မနှက်ခင်ထွက်မဆိုလေကနံပါတ်၁ဘာအင်ကြီးဝင်မလဲစစင်းနေရတယ်ဘုံမကြီးမလဲအင်ကြီးအနက်ဝင်ရင်လည်းဖမ်းတယ်အနီးဝင်ရင်လည်းဖမ်းတယ်အဲ့လိုလက်ထုတ်ကံမင်းကြီးတွေအပြာဝင်ရင်လည်းဖမ်းတယ်ရက်တွေရတယ်ရှိတာကိုနံပါတ်၂ကတော့ကျွန်တော်တို့ဖုန်းတွေဖုန်းထဲမှာသူတို့ကချက်ပွိုက်နေအများကြီးကအဲ့တော့ဖုန်းထဲမှာကျွန်တော်တို့ကဖုန်းနှလုံးသုံးလုံးစောင့်ထားရတယ်အပြင်ထွက်ရင်ဒီရိုက်မဲ့ဖုန်းတွေကကျွန်တော်တို့ကင်မရာတွေသုံးလို့မရတော့ဘူးလုံးဝ clean ဖြစ်တဲ့ဖုန်းထားရတယ်သတင်းလုံးမဲ့ဖုန်းတသက်တည်းကဖွက်ထားခဲ့ရတယ်အဲ့လိုကနေစပြီးတော့ကျွန်တော်တို့တကယ်အဖြစ်ပြက်တွေစီသွားတယ်ရလာပြီးပြီးရလာပြီးလည်း feed မှာလည်းတတိထားရတယ်ပြီးရင်ညကျရင်တော့ကျွန်တော်တို့က safe house 3လေးနေရာလောက်ပတ်အဲ့ရတယ်ဗျကျွန်တော်ဆိုရင်တော့ safe house 4နေရာလောက်ရှိတယ်အဲ့ internet ဒုက္ခရောက်ပြီးတဲ့အချိန်မှာတော့တော်တော်ပြဿနာတက်တယ်ဗျ internet ရတဲ့เนี่ยนามาตัดกันลาฉะได้ไอ้นาไอ้ไปมาเจอพุ่งจ้องวินเนาะสิรอไอ้แล้วอินเทอร์เน็ตตั้วผู้ตลอดอตัชวนทันญาตั้วแก่ย่าบ่เนาะจนสิเนาะปู่ซูล่ะจนปมาปีเด้มาโปรแกรมตะคู่5นาทีโฮสต์ลงได้ล่ะเอดิโทเรียลท็อกซื้อรอไอ้แล้วตลอดเมี้ยมาจนเราตีเลยจ้ะญาณน่ะดิไอ้แล้วถ้าสิมะนักกินลั่นช่องเองกันหนออีเด้มาละนอกเสร็จเลยหลูโตจนว่าไอ้เหน่บ้านมาโหเต้ลิตะเต้สิไอ้มาแลตั้วไอ้เนี่ยตะจันด้วยมาจนนอกซ้องตั้วผู้ส่งเนี่ยแล้วพุ่งจ้องကျွန်တော်အဲ့နဲ့ကျွန်တော်ဘာသူမှမသိဘူးလို့ထင်တာပေါ့နော်ဖုန်းကြောင်အလူသွားရင်လည်းသိနေကြတယ်အဲ့ဒါတော့ကျွန်တော်အုတ်ထုတ်တဲ့မျက်နှာဖုန်းလေးစုတ်ခဲ့တာပေါ့နော်သူတပြင်းတော့ expose ဖြစ်ထားတာပေါ့ဗျာကျွန်တော်တို့ဒီ program host လုပ်တာတော့ပါလို့အဲ့တော့ဒီအရာတွေကတော့ daily struggle ပါကျွန်တော်တို့ဘယ်ချိန်ဘယ်တော့များဖန်ခံရမလဲနောက်တစ်ခုကတော့ checkpoint နေဟိုရန်ကုန်ရဲ့လုံခြုံရေးရလဲရန်တင်ကျက်လာတဲ့အခြေအနေပေါ့နော်ဒီတိုင်းရှောင်မဲရှောင်နေတော့တော်တော်လုံလုံခြုံခြုံနေနိုင်ပါတယ်ဒါပေမဲ့တရင်လောက်ပါတွဲလို့ရင်တော့တော်တော်စွန်းစွန်းစားစားလောက်ဖို့ကတော့ဆုံးဖြတ်ပြီးတော့နေထိုင်ရတဲ့အခြေအနေရှိခဲ့ပါလေဗျ
။ဟုတ်ကဲ့ပါရှင်။အဲ့တော့ကိုတိုးစော်လာတေရောက်အနေနဲ့ပေါ့နော်ဒီ88ခုနှစ်နောက်ပိုင်းအခြေအနေနဲ့လည်းကြုံဖူးတယ်ဆိုတော့အခုအခြေအနေနဲ့ဒီ88တုန်းကအခြေအနေနဲ့ကိုဟိုနိုင်ရှင်ပြေးလို့ရမလားရှင်ကိုတိုးစော်လာရဲ့အတွေ့အကြုံရပေါ့လေ
။ဟုတ်ကဲ့ဗျ။တော်တော်ကွာပါလေအများကြီးကွာပါလေကွာလေဆိုတာ generation ကွာလေရလဲကွာလေခင်းချင်းတွေလဲကွာလေ88တုန်းကအာနာသိမ့်ပြီး3ရက်လောက်မှာအကုန်ငြိမ်သွားတာကြအခုဆိုအာနာသိမ့်ပြီး3လကျော်ငြိမ်မှမငြိမ်တာအကုန်ဆက်ပြီးတော့ဖြစ်နေတော့ကျွန်တော်တင်းနေစစ်တက်လဲအာနာသိမ့်ကောင်းပြီလဲတော်တော်အံ့ဩသွားပုံရတယ်သူကရေရဲစက်စက်ပြစ်လိုက်မယ်အရန်ဖိနေလိုက်ခဏနေငြိမ်သွားမယ်တင်တာအဲ့ဒါတော့တော်တော်ကွာတဲ့အကွာပေါ့နော်နောက်တစ်ခုကမီဒီယာစစ်တက်ချက်ကတော့ကျွန်တော်တို့ကဟို BBC တို့ဘာလို့ပုံမှန်ပရိုဂရမ်တွေပုံမှန်ဒီမှာပါဖြစ်လဲဆိုတာတော့သိရတာကောသာချက်ချင်းသိရတာအဲ့လိုပဲကျွန်တော်တို့ဒီမှာ UN တို့ Amnesty တို့မှာတကဘာလုံးမှာပြနေတဲ့လူခွေချိုးပေါမှုတွေစနိုက်ပါနဲ့ပြတ်တာအိမ်တွေကိုဝင်စီးတာမိန်းကလေးတွေကိုရိုက်တာနှက်တာလူတတ်တာအကုန်လုံးကချက်ချင်းအောင်ပေါ်တယ်သူတို့ကညီမျိုးစုံပိတ်ဖို့ကြိုးစားတယ်ဒါပေမဲ့တရင်ကလုံးဝဖုံးလို့ဖိလို့မရဘူးအဲ့တခုကတော့ တော်တော်กว่าပါတယ်နောက်တစ်ခုကတော့ကျွန်တော်တင်နေဟိုအဓိကတော့ပြည်သူကပြည်သူကတော်တော်မကြောက်တော့မကြောက်တော့တယ်ဆိုတာကဘမဒီမာကျွန်တော်တို့2030တွေကစပြီးတော့အဲ့မြေဆန်းခရမ်းပြိုဒီမိုကရေစီရဲ့ဒီ NLD 9နှစ်လောက်မှာတစုံတရာလွတ်လပ်မှုရှိခဲ့တော့7နှစ်လောက်ကတော့လူတွေကလွတ်လပ်တဲ့ရတာတိသွားတော့အဲ့ဒါတို့တော့ပြန်ဆုံးရှုံးမခံဘူးဆိုတဲ့ဟာနဲ့ညီမျိုးစုံပြန်ပြီးတော့ဆန့်ကျင်ကြတဲ့ဟာကိုကျွန်တော်တို့တွေ့ရပါတယ်သူတပင်တန်ဖုံးတီးတာတို့တန်ဖုံးတီးတယ်ဆိုရင်အဲ့ကဲဟိုရန်ကုန်လုံးကျွေးယူတဲ့စစ်သားတွေရဲ့သူတို့ရဲ့ moral ပေါ့ဗျာစိတ်ပိုင်းဆိုင်ရာတော်တော်ထိခိုက်ကြတယ်တော်တော်လေးကိုတော်တော်လေးနဲ့နာကြတယ်တီးတာလည်းတော်တော်တကဘာလုံးလုံးကြော်သွားတဲ့တန်ဖုံးတီးတဲ့ကိစ္စတို့တပိတ်မျိုးစုံလောက်တာတို့သူတပင်တော့ကြံစီလို့ခေါ်တဲ့အဲ့မျိုးဆက်တစ်ပေါ့ဗျာဒါလည်းကျွန်တော်တို့ပုံမှန်ဒီအချိန်တွေထူကြတာရုပ်ောက်ပွဲကတီးတာမကြသေးဘူးဗျာနိုဝင်ဘာလာမှာနိုဝင်ဘာနဲ့အနာသိန်းနာဆိုရင်နှစ်လလောက်ပဲကြာတော့လူတွေရဲ့နိုင်ငံရေးနှိုးချမှုရောအဲရွေးကောက်ပွဲမှာလူငယ်9တန်းလောက်ပထမဆုံးကြိမ်မဲ့ပေးခဲ့တာကအဲလူငယ်တွေကတကယ်ထိတ်ဆုံးမှာစစ်စိုးရကိုတော်လန်တဲ့အထက်မှာထိတ်ဆုံးကရောက်လာတာပေါ့နော်68တောင်းကလည်းလူငယ်တွေမပါဘူးမဟုတ်ပါပါလေဒါပေမဲ့ဒီလောက်ကြီးလုံးဝအမောင်တွေကစပြီးတော့ဒီမိုနဲ့ဂရေစီဆိုတာဟိုဘာလဲဆိုတာစံတဝါဝါနေအခုလူငယ်တွေကဒီမိုကရေစီနဲ့ဖက်ဒရယ်ဆိုတာကိုပို့ပြီးတော့ခိုင်ခိုင်မာမာပြောလာကြတယ်အဲလိုပဲအမလူငယ်တွေမဟုတ်ပြကျွန်တော်တို့ဒီ GSCN ဆိုရင်တိုင်းသားလူငယ်မျိုးစုံဒီအနေနဲ့စပြတယ်ပြီးလို့ဆန်းကျောင်းကပြပြီးနောက်ပိုင်းတော်တော်အားကောင်းတဲ့တိုင်းသားလူငယ်တွေကပါလာတဲ့ဒီ Federal Democracy တောင်းဆိုမှုအခင်းကင်းသက်ကတော့တော်တော်ထူးခြားတယ်အခုတတိပါပဲစစ်တပ်ကဟိုသူတို့မှအမှန်တန်ကြီးမားတဲ့စစ်တပ်ရှိတယ်တနတ်ရှိတယ်ရန်ကားတယ်ဒါပေမဲ့ဆန်းလူငယ်တွေနဲ့ပြည်သူတွေရဲ့ Federal Democracy လိုချင်တယ်ဆိုတော့ဒီပန်းနယ်ကတော့သူတို့ပါမှအခုတတိဟိုတားဆီးလို့လည်းရမှာမဟုတ်ဘူးပိတ်ပင်လို့လည်းရမှာမဟုတ်ဘူးအခုနောက်ဆုံးကျင်ကြတော့ကလုံးဝအုပ်ချုပ်လို့မရစရာဘူးပေါ့သူတို့အာဏာယူရတယ်ဒါပေမဲ့အုပ်ချုပ်လို့မရအောင်မျိုးစုံလုပ်နေတာတော့အဓိကခွာထားကြပဲကအဲ့တော့68တုန်းကအာဏာသိမ်းပြီး300လောက်အတွင်းမှာသူတို့မျိုးကြီးတွေမှာလုံးဝကိုတိတ်ဆိတ်သွားပေမဲ့အခုအာဏာသိမ်းပြီး300လောက်တော့မှမျိုးကြီးရောမျိုးငယ်ရောနေရာမျိုးစုံတွေသူတို့ဘလို့မှအတန်တိတ်သွားအောင်မလုပ်နိုင်သေးတာတော့တော်တော်ထူးခြားတယ်ခွာထားကြပဲက
ဟုတ်ကဲ့ပါရှင်နောက်ဆုံးမိခွန်းကတော့ကိုတိုးစောလာဟိုဒီမြန်မာနိုင်ငံရဲ့မီဒီယာလောကရဲ့အခြေအနေပေါ့နော်ဘယ်အဆင့်ဘယ်လိုအဆင့်မျိုးရောက်သွားမယ်လို့ထင်ပါတယ်ရှင်ဟိုခုနကပြောသလိုပဲအစိုးရကပိတ်ပင်နေဆိုပေမဲ့လည်းအပြင်ကနေဆက်လက်ပြီးလှုပ်ရှားနိုင်သေးတယ်ဒါပေမဲ့ပြည်တွင်းအထက်မှာကတော့ဘလို့မှမလူတာမလှုပ်တာတဲ့အခြေအနေမှာရှိနိုင်တယ်လေအဲ့ဒီအပေါ်မှာကောကုတူဇာလအနေနဲ့ဘယ်လိုမျိုးသုံးသပ်ပါတယ်ရှင
်ကျွန်တော်တို့မီဒီယာတော့ဗျာတော်တော်လေးကိုကြက်တဲသွားဖို့ရှိပါတယ်အထူးသဖြင့်တော့အရင်68အခြေအနေ2000ခုနှစ်အမှောင်ကဲကိုတော့ပြန်ရောက်သွားလိမ့်မယ်။ဘာဖြစ်လို့လဲအခုကျွန်တော်ပြည်တဲ့ခြေတုံးကတော့ဒီသတင်းစာချင်းလင်းပွဲနှစ်ခါကျွန်တော်ကြည့်ခဲ့ရတယ်ဗိုလ်ချုပ်ဗိုလ်မှူးချုပ်စော်မင်းထွတ်ကိုယ်တိုင်ပြောတာပေါ့နော်။နောက်ဗိုလ်မှူးချုပ်စော်မင်းထွတ်ရဲ့ကတ်ကျွန်တော်မှရှိတယ်ကမီဒီယာကွန်ဖရင့်နေတော့အရင်တော့သိတော့သူကကပါရေးထားတယ်ဆိုတော့သူကဟိုပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးပေါ့။အဲ့တော့အနာသိန်းစစ်ကောင်စီကတော့မီဒီယာကိုသူတို့ရဲ့မီဒီယာကိုကျွန်တော်တို့ site war ပေါ့ psychological warfare အနေနဲ့သူတို့ကအသုံးချမယ်နော်သူတို့အဲ့နှစ်တိန်ကျွန်တော်ကြည့်တယ်လင်းလာချင်းလုံးမခေါ်တဲ့လူတွေကတကယ်ကမြောက်ကကြောက်တယ်ဗျဒီ RFA ရမအေးမွန်တို့ဘာလို့တက်ပြီးမေးတာလွဲလို့သူတို့လူတွေသူ့လူနဲ့သူပြန်ပေးပြီးတော့မေးတာတော့အဲ့တော့နံပါတ်1စစ်တပ်မီဒီယာဒီသူတို့ရဲ့ target audience စစ်သားတွေနဲ့ရဲတွေကိုသူတို့ရဲ့မတရားမှုတွေကတရားကြောင်တက်တည်ပြဖို့လှုပ်ထားတာတခုနောက်တစ်ခုကတော့ independence media space ဆိုတော့လုံးဝပေးမယ်လို့ကျွန်တော်မထင်ဘူးသူတို့အကြီးတက်ချုပ်ကိုင်နေခုလည်း media house မှမဟုတ်ဘူး industry တခုလုံးဖျက်ဆီးပလိုက်တယ်လွတ်လပ်တဲ့မီဒီယာရှင်းနိုင်ွင့်မရှိအောင်လုံအောင်လုပ်လိုက်တယ်။အဲ့လိုပဲအနာသိမ့်ပြီး3လအတွင်းမှာကျွန်တော်တို့ print media အကုန်သိကုန်တယ်လေ။ဒီနေ့ဆိုရင်စံတော်ချင်းတစ်ခုပဲထွက်တယ်။ကျွန်တော်ထွက်လာတော့စံတော်ချင်းနဲ့11ထွက်တယ်။ဒီနေ့ဆို11ကပုံလေးဆက်ပြတ်လို့တယ်။စံတော်ချင်းတစ်စောင်းသတင်းစာတစ်စောင်းပဲထွက်တယ်။အဲ့ဒီမှာတော့သိအများကြီးမရှိနိုင်တော့အနာသိမ့်တော့အနည်းဆုံး600000လောက်ရှိသေးတယ်ပေါ့ဗျာ။အဲ့တော့အဲ့ဒီနေရာတော့ရှင်းလျှောက်ပြီးတော့အရင်နဲ့ဒီ pre censorship ကော post censorship ကောအဲ့လိုပဲ media အတူတူပြင်ကျွန်တော်တို့လွတ်လပ်တဲ့မီဒီယာခန်းကဏ္ဍကိုလုံးဝပြေတော့မှာမဟုတ်ပါဘူး။ဒါပေမဲ့အဲ့ဒါနဲ့တပြိုင်တည်းလဲမီဒီယာစီးဆင်းမှုလဲလုံးဝရပ်တန့်လို့ရမှာမဟုတ်ဘူး။အခုပဲကျွန်တော်တို့ alternative media တွေပေါ်လာတယ်။ကျွန်တော်တို့ DVB ဆိုလဲ exchange ကနေပြန်လှည့်တယ်။ Mizima ဆိုလဲ satellite TV ကပြန်လှည့်တယ်။အဲ့လိုပဲအခု NUG government လဲ People Voice TV ဆိုအစ်စ်ပေါ်တယ်။ကျွန်တော်တို့မျိုးတွေထဲမှာဒီ Federal FM ဆိုပြီးတော့ alternative FM တွေပေါ်လာတယ်။အဲ့လိုပဲတောင်းသားတွေကကျွန်တော်တို့ Molotov တို့ခြေတို့စီတို့တို့အဲ့လိုပဲကျွန်တော်တို့မြေရောက်စာတောင်တွေပြန်လှုပ်လာတယ်။နောက်တစ်ခုကတော့အရေးကြီးဆုံးက Citizen Channel လေးပြ။ဘယ်နေရာမှာပါဖြစ်ဖြစ်ဒါကိုမှတ်တမ်းယူမယ်။မြန်မာပြည်သူတွေသိအောင်တင်ပြမယ်။ကမ္ဘာကိုသိအောင်တင်ပြမယ်ဆိုတော့ Citizen Channel လေးစီရဲ့အခမ်းအနားအရန်ကြီးလာတော့လေ။မီဒီယာကိုဒီအနာသိန်းကောင်စီကနှီးမျိုးစုံသတင်းစီးဆင်းမှုကို ချုပ်ကင်ချိုးနိုင်မှုစူးစမ်းပြီးမှကျွန်တော်တင်တဲ့ဘုံအပြည့်တင်းစီစဉ်မှုကတော့လုံးဝရတန်းတော့မှမဟုတ်လို့တင်ပါတယ်အဲ့လိုပဲကျွန်တော်တို့လည်းအရင်ကဒီ VB ရဲ့တတိယခေတ်ပေါ့ဗျာ exam နေပြီးတဲ့ရောက်အခုတခါ exam ပြန်ရောက်လာတော့ကျွန်တော်တို့လိုမျိုးမြင်းစည်းမတို့ဟိုကျွန်တော်တို့တခြားပုံမှန် service တွေပေါ့ BBC VOA တဲ့ media တွေရဲ့လှုပ်ရှားမှုကဆက်လက်ကြန့်ရှိမယ်ပြီးတဲ့ media အခန်းကဏ္ဍကတော့တော်တော်တက်သူတို့ကင်တွယ်ပြီးတော့ဟိုအထူးသဖြင့်ခွင့်ပြုထားတဲ့အစိုးရနဲ့စစ်တပ်ရဲ့ media ကတော့သူတို့ရဲ့ psychological warfare အတွက်ပဲအသုံးပြုသွားမယ်လို့ကျွန်တော်တို့အဲ့လိုပဲမှတ်ချက်ပြုပေးရစီဗျဟ
ုတ်ကဲ့ကုတူဇလာအများကြီးကျေးဇူးတင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ